ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးသက်ချက်နေတယ်လို့ကုလသမဂ္ဂကမြန်မာနိုင်ငံအပေါ်ပြစ်ထင်ဝေဖန်လိုက်ပြီးတဲ့နောက်မှာတော့အစ္စရေးနိုင်ငံအနေနဲ့မြန်မာနိုင်ငံကိုလက်ထောက်ရောင်းချမှုရပ်ဖို့အတွက်အမေရိကန်ဂျူးဖုံးတော်ကြီးတွေနဲ့ဂျူးဘာသာရေးဓမ္မတေးတီဆိုသူ300ကျော်လောက်ဟာလက်မှတ်ထိုးတောင်းဆိုလိုက်ပါတယ်လူနည်းစုပေါ်ရဆက်စွာလူမျိုးတုံးသက်ဖြစ်နေတဲ့စစ်တပ်အတွက်လက်နက်နဲ့စီးလေးကျင့်မှုပေးနေတဲ့အမေရိကန်နဲ့အစ္စရေးနိုင်ငံတို့ရဲ့ပါဝင်တပ်တမှုတွေကိုအမေရိကန်နိုင်ငံသားတွေအနေနဲ့ရောဂျူးဘာသာဝင်တွေအနေနဲ့ပါဆန့်ကျင်ကြောင်းဆရာဘင်းတွေကထုတ်လိုက်တဲ့တောင်းဆိုချက်ထဲမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကိုအစ္စရေးလက်နက်ရောင်းမှုရပ်ဖို့နဲ့အမေရိကန်ကစီးလေးကျင့်မှုပေးနေတာတွေကိုရပ်ဖို့ဘာသာရေးကောင်ဆောင်တွေကတောင်းဆိုနေကြတာဖြစ်ပါတယ်။နာဇီဂျာမနီတွေရဲ့ဂျူးရဲ့အပေါ်မှာဆုလက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့ကိစ္စကိုရည်ညွှန်းတဲ့စကားလုံးဖြစ်တဲ့ Never Again နောင်ဘရော့မှာဆိုတဲ့စကားလုံးကိုတုံးပြီးတော့လူနည်းစုတွေအကြမ်းဖက်ခံရမှုကိုအခုခါမှရည်ညွှန်းပြီးပြောဆိုတုံ့နှုံးကြပါတယ်။မြန်မာနိုင်ငံကအကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုမရှိဘူးလို့အစ္စရေးနိုင်ငံသားဝင်ကြီးကမြင်းဆိုပါတယ်။မြန်မာနိုင်ငံကိုလက်နက်ရောင်းတဲ့ကိစ္စကိုပြန်ဆန်းစစ်နေတယ်လို့လည်းအစ္စရေးတောင်းရှိသူတွေကပြောပါတယ်ရှင်။